ထိုင်းနိုင်ငံတွင်ကိုဗစ်တတိယလိုင်းကူးစက်ပြန့်နှံ့မှုတွေဖြစ်နေတာမှယောဂါပေါ်ကူးစက်သူနေ့စဉ်ထောင်ချီတိုးနေတာကြောင့်စောက်လုပ်ရေးအလုပ်သမားအများအပြားကူးစက်မှုတွေဖြစ်တယ်ဆိုပြီးထိုင်းအစိုးရကဘန်ကောက်နဲ့အနီးတစ်ဝိုက်ကစောက်လုပ်ရေးဆိုင်600လောက်ကိုလော့ဒေါင်းလုပ်ပြီးလုံခြုံရေးတွေစောင့်ကြပ်ထားပါတယ်။ဒီလိုပိတ်ဆို့ထားချိန်မှာမြန်မာရှေ့ပြောင်းအလုပ်သမားတချို့ဟာစိုးရိမ်မှုတွေဖြစ်ပြီးပိတ်ဆို့ထားတဲ့နေရာကနေထွက်ပြေးတာတွေရှိနေတယ်ဆိုပြီးပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်။
တချို့တွေထွက်ပြေးလို့လေဖမ်းတယ်လေ။အော်သူကတော့မင်းတလားလုံးလုံးအဲ့လိုမျိုးအပိတ်ခံနာရမယ်ဆိုတော့လေသူတို့ကအဲ့ဒါကြောင့်မလို့ဟိုဘလို့ကောမလို့တချို့ရာလဲစိုးရင်တာပေါ့ပြီးတော့အထက်မှနေလဲကွာဥမာတကယ်လို့ယောဂါတွေပါလေကူးစက်ထားတာဖြစ်တယ်ပါညာဆိုလို့ရှိရင်ကုသပေးဖို့ကသူတို့ကဟိုအစီအစဉ်ကတိတ်မရှိဘူးလေပြီးတော့မဆိုရင်အစိုးရထိုင်းအစိုးရအတုပြည်သူလူထုတို့ကိုသူတို့တော့မနိုင်မင်းဖြစ်နေတာဆိုတော့အထက်မှဖြစ်တယ်ဆိုလို့ရှိရင်အဲ့လိုမျိုးကုသလို့မရမှာစိုးတာဒါမှမဟုတ်အကြာကြီးပိတ်မှာကိုစိုးတာပေါ့နော်အဲ့ခါကျတော့လူတွေကအချို့တွေကအဲဟိုပြီးတော့ထွက်ပြေးဖို့ကြိုးစားကြတာပေါ့နော်ဟိုတရားမဝင်တဲ့အလုပ်သမားတွေပါဒါမျိုးရှိနိုင်မယ်ဥမာအလုပ်ရှင်မတူတာတော့ဟိုတခြားနေရာနေကြောင်းလာပြီလားလုံနေတဲ့လူအလုတ်မတူတဲ့လူဒါမျိုးတွေရှိနေတာဟု
တ်
အဲ့လိုလူတွေကလည်းသူတို့အနေနဲ့ကလူတမားဝင်ကြီးဌာနကနေပြီးတော့စစ်စစ်ရှာဖွေတွေ့ကြည့်လို့ရှိရင်အဲ့လိုမျိုးမတူတာဆိုအရေးယူခံရတာဟုတ်အဲ့ဒါတွေကိုကြောက်တာလဲပါမယ်ဒီစစ်ကြောင်းလူတမားရဲ့တော့ကဒီကောင်ကတချို့တွေကတော့ဖမ်းမိတာဖမ်းမိပြီးတော့အဲ့ဒီကိုပြန်ပြီးတော့ထားတာပေါ့နော်အဲ့ဒီကန်ထဲမှာပြန်ထားတာပေါ့ဒါမဲ့ဖြစ်နေတာပေါ့
ထိုင်းဆူရကဘန်ကောက်ကဆောက်လုပ်ရေးဆိုင်600လောက်ကအလုပ်သမား9000ကနေ8000ဝန်းကျင်ကိုကိုဗစ်ကူးစက်မှုတွေများတာကြောင့်ဆိုပြီးကန့်သက်ပိတ်ဆို့ထားတာပါတလတာပိတ်ဆို့ကန့်သက်ထားချိန်မှာအလုပ်သမားတွေရဲ့အကျိုးခံစားခွင့်နဲ့ပတ်သက်လို့လည်းဦးမင်းဦးကပြောပြပါတယ
်ဆိုတော့သူတို့ကြေညာတာတော့ဟိုဥစားပေါ့နော်ဒီအစိုးရအနေနဲ့ကတော့စားစားရင်50ရာရင်တော့ပေးမယ်အဲအလုပ်ရှင်နဲ့သက်ဆိုင်နဲ့ကြံတဲ့ဟိုပေါ့နော်သူတို့လည်းထားပါတော့ကုမ္ပဏီဆိုလည်းကုမ္ပဏီအဲ့ဒါမျိုးတွေကနေပြီးတော့ကျန်တဲ့ຢာတိုင်းတော့ပေးရမယ်ဆိုတဲ့အမျိုးပါဒါပေမဲ့ဒါကလည်းတကယ်တကယ်ကျတော့ပုံနည်းဖြစ်တဲ့လူတွေပဲမှအာပြောမယ်ဆိုလို့ရှိရင်လူမှုဘုလုံးရေးဝင်တဲ့လူတွေအတွက်ပဲနောက်ဟိုဘယ်လိုပြော MOU အလုပ်သမားတွေနောက်ပြီးတဲ့အခါကျတော့ဟိုပြောမယ်ဆိုလို့ရှိရင်အာကုမ္ပဏီကောင်းကောင်းနေစရာအဲ့လိုမျိုးအဲကုမ္ပဏီကြီးတွေပေါ့အဲ့လိုမျိုးဟိုတထည့်ကြီးတွေမှာလုပ်တဲ့လူတွေအတွက်သာအဲ့ဒီခံစားခွင့်တွေရနိုင်လားပုံနည်းတွေအတွက်ကကန်နေနေသေးတဲ့ဟာတွေအဲ့လို contract sub control လို့သဘောမျိုးယူတဲ့လူတွေအတွက်ကကြားဖို့ကမသိကြပါဘူးဗျာ။
ထိုင်းဆိုရကပြီးခဲ့တဲ့နှစ်ကိုဗစ်ဒုတိယလှိုင်းဖြစ်တဲ့အချိန်စမောစခွန်ပြည်နယ်ပင်လယ်ဇာလုပ်ငန်းမှာအလုပ်လုပ်ကင်နေတဲ့ရွှေပြောင်းလို့သမားတွေကနေစတင်ကူးစက်တယ်ဆိုပြီးမြန်မာပါဝင်ရွှေပြောင်းလို့သမားတွေရဲ့ခရီးသွားလာခွင့်တွေတနေနဲ့တနေဖြတ်တန်းသွားလာခွင့်တွေကိုမပြုတော့ဘဲတက်တန်းတိုးပြီးကန့်သက်ထားတာအခုတတိယလှိုင်းဖြစ်တဲ့အချိန်ထိပါအခုဆိုရင်နွန်ထဘူရီပြည်နယ်တဲကစစ်ရုံတွေမှာလဲရွှေပြောင်းလို့သမားတွေကိုဗစ်ကူးစက်မှုတွေရှိနေတယ်လို့ဆုံးခလာပြည်နယ်နဲ့တက်ပြည်နယ်တဲမှာလဲရွှေပြောင်းလို့သမားတွေရာနဲ့ချီပြီးကူးစက်မှုတွေဖြစ်နေပါတယ်နေ့စဉ်လဲကူးစက်မှုတွေတိုးလာနေပါတယ်ကူးစက်မှုတွေထဲမှာအများစုကတော့မြန်မာနိုင်ငံသားတွေဖြစ်နေပါတယ်ထိုင်းနိုင်ငံလုံးမှာကိုဗစ်အတည်ပြုလူနာ 25,900 ကျော်ရှိပြီးဇွန်လ30ရက်နေ့မှာတော့လူနာအတက် 4,800 နီးပါးတိုးလာပါတယ်။သေဆုံးသူကတော့ 2,023 ဦးရှိသွားပြီဖြစ်ကြောင်းထိုင်းကျန်းမာရေးဌာနကတရားဝင်သတင်းထုတ်ပြန်ထားပါတယ်ရှင်။